တော်တာရှင်များရှင်မြန်မာနိုင်ငံတွင်ကပညာရေးစနစ်အကြောင်းပြောကြတဲ့အခါမှာနှုတ်တိုက်ကျက်အကုံဆောင်အလွတ်ဖြေပညာရေးစနစ်ကိုလူတိုင်းပြင်းမြင်ကြပါတယ်ကျေးလက်တွေမှာမြို့ပေါ်ရက်ွက်တွေမှာအတန်းပြောင်စာအော်ကျက်နေတဲ့ကလေးတွေကိုမြင်နေကြဖြစ်နေပါတယ်ဆယ်စုနှစ်ပေါင်းများစွာအသားကျနေတဲ့အဲ့ဒီအတန်းတွေမြင်ကွင်းတွေကိုပြောင်းလဲဖို့ပညာရေးဝန်ကြီးဌာနက2016ခုနှစ်မှာစပြီးတော့စူးစမ်းခဲ့ပါတယ်သူငယ်တန်း +12 တန်း KG +12 ပညာရေးကို2016-2019 ပညာသင်နှစ်ကစတင်ကျင့်သုံးခဲ့ပြီးတော့ပညာရေးစနစ်တစ်ခုရဲ့အပြောင်းအလဲကိုစတင်ခဲ့တယ်လို့နှစ်ပေါင်း40ကျော်အသုံးပြုလာတဲ့တင်ယိုးညွန်းနှန်းအဟောင်းကိုလည်း2016-2019ပညာသင်နှစ်မှာပဲသူငယ်တန်းကစပြီးတော့ပြောင်းလဲခဲ့ပါတယ်2017-2018ပညာသင်နှစ်မှာတော့ပထမတန်းတင်ယိုးကိုပြောင်းလဲပြီးတော့2018-2019ပညာသင်နှစ်မှာဒုတိယတန်းတင်ယိုးကိုပြောင်းလဲမှာဖြစ်ပါတယ်စနစ်သစ်ပညာရေးမှာကျောင်းသင်ခန်းစာတွေအပြင်ပကြီးဂီတနဲ့ကာယလိုဖန်တီးမှုနဲ့စွမ်းရည်ဆိုင်ရာတွေကိုပါပင်မဘာသာရက်တွေအဖြစ်ထည့်သွင်းထားပါတယ်။ဒါအပြင်ကလေးတွေကိုကြပြာနဲ့နီးစပ်အောင်ကြပြာလေးတွေကတဆင်တင်ယူတက်လာအောင်လည်းစီစဉ်ပေးထားပါတယ်
။ပါဝင်ကြီးသူသမင်းကမမေမိဖို့ရေဝေတကားလေးတွေဝါတာသူရဲ့တာအလောက်အညံ့နဲ့ပြောမမေသာတယ်။တောင်းရှင်ကိုသိမှုတော့တာသမီးကိုတောင်းဝင်ပေါ့။ကျောင်းဝင်ကျောင်းမြင်တမှုတော့တာသမီးကိုတောင်းဝင်ပေါ့။
အဲ့လိုပြောင်းလဲဖို့ကြိုးစားတာဟာနိုင်ငံတကာပညာရေးစနစ်တွေနဲ့ကိုက်ညီအောင်အားထုတ်မှုတွေတဲကတခုဖြစ်တယ်လို့ပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာအောင်မင်းကပြောပါတယ်
။ကတော်ရဲကျောင်းသားလေးရှိမှာပဲ။ပကြီးလူဂီတလိုကာယလိုတော်ရဲကျောင်းသားလေးရှိမှာပဲ
။
ဆိုတော့အဲ့ဒီဟာတွေအကုန်လုံးအတွေ့ကျွန်တော်တို့ကအကုန်လုံးဖန်ထုတ်နေအောင်ပေါ့။ကျောင်းသားတိုင်းကသူစိတ်ဝင်စားတယ်၊သူဝါသနာပါတယ်၊သူအားတန်တဲ့ဘက်ကိုလုံနိုင်မှုအတွေ့ကျွန်တော်တို့ကအဲ့ဘာသာလေးကိုစားထည့်တာ။
အခုပြောင်းလဲလိုက်တဲ့တင်ယိုးသစ်ဟာအရင်လိုဆရာဘဟုပြုပညာရေးစနစ်မဟုတ်ဘဲနဲ့အကျောင်းသားတွေရဲ့ပင်ကိုအရေးအချင်းကိုပြကွင့်ရတဲ့အတွက်တင်ယိုးသစ်တင်ရတာကိုပိုကြိုက်တယ်လို့ AR တိုင်းမူပင်မြို့နယ်အထက်ကတက်ကမူလာတန်းပြဆရာမတော်ခိုင်စာလင်းကပြောပါတယ
်တင်ယိုးဟောင်းကကြတော့ ECA ပေါ့ဆရာဘဟုပြုကိုနည်းနည်းလေးပေးထားတယ်ဆရာပဲဥဆောင်ပြီးတော့တင်သွားတဲ့ဒီအသုံးဝါတာများတယ်တင်ယိုးသစ်ကို new curriculum ပို့သဘောကျတယ်အားလို့သဘောကျလဲဆိုတော့ဒီဟာကသူကကလေးတွေကိုခွင့်လေးရတာပေါ့ကလေးမှာရှိပြီးသားဟာလေသူအရင်ပေါ်ထုတ်ပြီးရသူတို့ပို့ပြီးတော့အားကောင်းလုပ်ပြရတဲ့သဘောပဲကလေးပို့ဖို့ပြုအင်ကန်နီရဲ့တော့ရတယ်ဆိုကလေးဦးစားပေးရဆရာကဒီဒေးနာကပံ့ပိုးတဲ့လူအနေနဲ့ပဲ helper အနေနဲ့ပဲသူကသူတို့တို့လက်ထုတ်ဖို့ဝင်ရှိလာတယ်ဒီသင်ခန်းစာကိုသင်တဲ့ပုံစံကကလေးတွေမေးဖို့မေးရရှိရဆင်းရရရှိရဆိုတော့သူတို့ဒီချင်းဘလောက်ရှိလဲကညီမတို့မြင်ရတယ်သူတို့လည်းပို့ပြီးတော့ပြောတယ်သူတို့ဒီမကောင်ဒီတင်ယိုးဟောင်းနဲ့တက်သွားတဲ့ကလေးတွေကပါလာလာပြီးတော့ညီမတို့တံမလာကြည့်ပြီးသူတို့သဘောကျနေပါဘောနော်သူတို့ဒါမျိုးလေးတွေမတင်လိုက်ရတော့လေအဲ့တက်ဘူးသဘောကျတယ
်ရန်ကုန်မြို့ဘုဒ္ဓထောင်အထက6ကပထမတန်းကျောင်းသားမောင်စင်ရောကလည်းပကြီးတွေဆွဲကြပြတွေရွရတဲ့အဲ့ဒီတင်ယိုးကိုကြိုက်ပါတယ်တဲ့
ပကြီးတာပုံနေအများအိုက်တွေ့ရတာသူကရလေးကြီးကလည်းဟွာလူရဲ့တင်းနေတော့သူကအနှောရတာသူကလူလူနဲ့တိုက်ကြရောအလို့ရတာပမာဦးဦးဆုံးနိုင်ငံတော်ကိုထောင်ခဲ့ရတတိရှိလို့ကြိုက်တယ်တတိရလားနင်ရပြီးရင်ပုံနေပါလေဆွဲရတယ်ကြော့တယ်ဆန်သွားတာကြော့ရတာ
တင်ယိုးသစ်အရာကလေးတွေဟာတတိယတန်းအထိစာမှုပွဲမရှိပါဘူးအသက်၅နှစ်မှသူငယ်တန်းစတက်တဲ့ကလေးတွေဟာ6နှစ်မှပထမတန်း9နှစ်မှဒုတိယတန်းနဲ့10နှစ်မှတတိယတန်းကိုရောက်မှဖြစ်ပါတယ်နိုင်ငံတကာဥပဒေအရကလေးတွေရဲ့ကိုယ်ခန္ဓာနဲ့စိတ်ကိုပင်ပန်းဖိစီးစေရင်ညှဉ်းပန်းနှိပ်စက်မှုမြောက်ပါတယ်။ဆောင်မွေးစစ်တာဟာကလေးတွေရဲ့စိတ်ကိုပင်ပန်းဖိစီးစေတာကြောင့်ညှဉ်းပန်းတယ်လို့ဖြစ်နေတဲ့အတွက်သင်ယိုးသစ်မှာတတိယတန်းအထိဆောင်မွေးမစစ်တော့တာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနအရာရှိတွေကပြောခဲ့ပါတယ်။အဲ့လိုဆောင်မွေးစနစ်မရှိတော့တဲ့အတွက်ကလေးတွေမှာပို့ပော့ပါတာမှန်ပေမဲ့အရင်စနစ်ဟောင်းနဲ့တင်ခဲ့ရတဲ့ကလေးတွေလောက်မတိတော့တာမျိုးတွေတော့ရှိတယ်လို့ရန်ကုန်တောင်ကလာပါမှာနေထိုင်တဲ့တတိယတန်းနဲ့ပထမတန်းကျောင်းသူကလေးတွေရဲ့မိခင်ဒေါ်အိန္ဒြာကပြောပါတယ်
။ကလေးကတော့ဟိုဘာ stress မှမရှိဘူးသူတို့ sorry တာတင်နေတာတင်နေဆိုလည်းပြီးပြီးတော့တော့မတင်နေတင်းနေတော့မတင်နေခုမှတမိကြီးရှိတော့တမိကြီးတုံးကဆိုလို့ရှိရင်တော့ဒီချိန်မှာဆမ်ဝဲ3ခါတော့ဖြစ်ပြီပေါ့။ကာတိခါခွေအာတီချီရတယ်။နောက်စလုံးလေးဖြတ်ထားတယ်အဲ့ဒါလေးချီရတယ်။ဘာလို့ကျော်တမိအကြီးမှတော့ဒီအချင်းပေါ့နော်ဒီမှာပဲဝေးနေမှာဆိုကောင်းကောင်းစားဖတ်တတ်နေပြီဟိုမြ мян ကြီးတာမဟုတ်တာပေါ့ဖြည်းဖြည်းလေးစလုံးပေါင်းပြီးတော့ဖတ်တတ်နေပြီသမီးရတလုံးမမဖတ်တတ်သေးဘူးဖြည်းမီလောက်ပဲရသေးရပေါ့အဲ့တော့ကြည့်ရမှာပေါ့သူတို့ဘလို့ဖြစ်လာမယ်ဆိုတော့နောက်3-4နှစ်နေတော့ကလေးရဲ့ဒီရှင်းကြည့်တော့ဘလို့ဖြစ်လာမယ်ဆိုတော့တစ်ချက်တော့ကြည့်ရမှာ
စနစ်တဲ့မှာဆမ်ဝဲအစာ assessment ဆိုတဲ့အကဲဖြတ်အမှတ်ပေးစနစ်ကိုတုံးသွားမှာဖြစ်ပါတယ် အဲ့ဒီစနစ်ဟာလက်တွေ့တင် जा နေရသူဆရာဆရာမတွေအတွက်ပြဿနာမရှိပေမဲ့ရှိတဲ့ပြဿနာလေးတွေကိုတော့ဆရာမတော်ခိုင်စာလင်းကအခုလိုပြောပြပါတယ
်။ဒါနဲ့ပြကြတော့ဆရာကျောင်းသားအစိုးမမြတာကြီးရှိသေးတယ်။ဒီမောက်တန်းကျောင်းမှဆိုရင်68ယောက်ရှိတဲ့ကျောင်းသားလက်ရှိရဆရာအခုတယောက်စီနီးဆိုတာဒီသူကကလေးတူချင်းကိုအရန်ဂရုစိုက်ရတယ်။သူ့လူကျောင်းတန်းကိုစောင့်ကြည့်လောက်ရတယ်ဆိုတဲ့အခါကျတော့ဥမွေလင်းပြောရင်ညီမတို့မှဒီအတောင်ခဲရနေဒီကလေး68ယောက်လုံးအတီးဝ 100% မလုပ်ပေးနိုင်တာကြီးရှိသူတို့လက်ဟာမှုကြီးရှိရဲ့နောက်တင်ယူအညီနဲ့ကြတော့လေနည်းနည်းညားတယ်ပေါ့တင်ယူဆွဲထားတာနဲ့ဒီစတင်မှုအချိန်ပြီးထားတာလေးနဲ့ညားတယ်တင်ယူဆိုင်ကိုအတီးဝလုံးချင်တယ်ဆိုစတင်ရင်လည်းညားပြီးမှအဆင်ပြေတယ်ဥမာဒီတစ်နှစ်တစ်နှစ်ကုန်ဆုံးတာကိုမတ်လောက်လုပ်လိုက်ရင်အဆင်ပြေမှာအဲ့လိုမျိုးပေါ့တင်ယူကိုနည်းနည်းကျော့ရင်ကျော့မကျော့ရင်စတင်ရင်ပို့တူအဲ့ဒါမှပို့အဆင်ပြေတယ
်ဆရာမတော်ခိုင်စာလင်းကသူဖြစ်စေချင်တာလေးကိုလည်းအခုလိုပြောပြပါသေးတယ
်။ပို့ချတဲ့ညီပြတွေအပိုင်းကိုလည်းပို့ပြီးတော့ဆရာမတွေနဲ့အားဖြည့်စေချင်တယ်ပေါ့။ training နေပေးဖို့စိတ်ဝင်စားတဲ့တက်ကြွတဲ့လူတွေ volunteer လို့ခေါ်ပြီးတက်တာမျိုးဖြစ်စေချင်တယ်။အကြောင်းကြောင်းကြောင့်တချို့ကလည်းတွတ်တက်လိုက်ရတာရှိတယ်။ edit မဖြစ်တာလည်းရှိနိုင်တယ်ပေါ့နော်။တကယ်လည်း edit ဖြစ်တဲ့ညောင်းကိုစိတ်ဝင်စားတဲ့လူမျိုးတွေကိုပြတက်လို့အဲ့ဒီကမှပြင်ဆင်ဖို့သာတော်သေးရပေါ့နော
်။ဘယ်ကိစ္စမဆိုအကောင့်နဲ့အဆိုးတွန်တွဲနေပါတယ်။အချင်းကြလာတာနဲ့အမျှရလာတဲ့အတွေ့အကြုံတွေကကောင်းတာလေးတွေကိုစူးစီးထိမ့်သိမ့်ပြီးတော့ဆိုးတာတွေကိုတဖြည်းဖြည်းလျော့ပါအောင်ကြိုးစားရမှာတဘာဝပါအခုလိုမျိုးခလေးဆရာနဲ့မိဘသုံးဖွင့်ဆိုင်အတွေ့အကြုံနဲ့သဘောထားတွေကိုစင်ဆက်မပြတ်နားဆွင့်နေပြီးတော့အဲ့လိုကြားရတာတွေကကောင်းတာလေးတွေကိုဆောင်းအကျိုးမရှိဘူးထင်တာလေးတွေကိုရှောင်မယ်ဆိုရင်တော့မြမပညာရေးဟာလက်ရှိရှိနေတဲ့နှုတ်တိုက်ကြက်အာကုန်ဆောင်ပြီးလက်တွေဘာမှမတက်ကြတဲ့ဆင့်ကနေမလွဲမသွေတိုးတက်လာမှာဖြစ်ပါတယ်ဒါပေမဲ့ခေတ်ဆက်ဆက်အတွေ့အကြုံတွေအရပညာရေးစနစ်ပြောင်းလဲမှုဆိုတာဟာမျိုးဆက်နဲ့ချီပြီးတော့ထိခိုက်စေတဲ့တက်ရောက်မှုကိုရတာကြောင့်ကလေးတွေဟာစံသက်ခံမဖြစ်ဖို့ဆိုတာကိုတော့ပညာရေးကိုစိတ်ဝင်စားသူတွေနဲ့မိဘအတော်များများကတတိပေးထောက်ပြနေကြပါတယ်ရှင်